လာမယ့်မတ်လ22ရက်နေ့မှာကျူဘားနိုင်ငံကိုသွားရောက်မယ့်သမ္မတအိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်လို့အထူးကြံရည်တည်တဲ့နိုင်ငံတနိုင်ငံကိုနှစ်ပေါင်း60နီးပါးအတွင်းပထမဆုံးသွားရောက်မယ့်အမေရိကန်သမ္မတရဲ့သမိုင်းဝင်ခီးစဉ်အဖြစ်သတ်မှတ်ပြောဆိုနေကြပါတယ်။2012ခုနှစ်နိုဝင်ဘာလမှာသမ္မတအိုဘားမားမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ခီးစဉ်နဲ့လည်းနှိုင်းယှဉ်ပြောဆိုမှုတွေရှိနေတာပါ။ဒါပေမဲ့လည်းကျူဘားနိုင်ငံအရေးမှာမြန်မာနိုင်ငံလိုအပြောင်းလဲတွေပေါ်လာဖို့မျှော်လင့်နိုင်ပါမလား။အမေရိကန်အရာရှိတွေကိုယ်တိုင်မတူညီမှုတွေကိုလက်ခံထားကြတဲ့အကြောင်းကိုသိန်းထိုက်ဦးကစူးစီးတင်ပြမှာပါရှင
်။အမေရိကန်ပြည်သူဟာကျူဘားနဲ့ပတ်သက်လို့ကိုယ့်ဘက်ကဆွေးနွေးလို့တဲ့စန္ဒသိပ်ဆော့ပြီးအလျှော့ပေးသလိုဖြစ်နေတယ်ဆိုတော့ဝေဖန်ချက်တွေရှိနေတဲ့အချိန်မှာပဲသမ္မတဥပမာရဲ့ခီးစဉ်ပေါ်ထွက်ခဲ့တာပါ။သမ္မတဥပမာကတော့ဒီခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောဆိုထားပါတယ်
။ I'll meet with President Castro to discuss how we can continue normalizing relations.including making it easier to trade and easier
သမရကက်စထရိုနဲ့ကျွန်တော်တွေ့ဆုံပြီးနိုင်ငံဆက်ဆံရေးဘယ်လိုဆက်ပြီးပုံမှန်ဖြစ်နိုင်အောင်လုပ်ဆောင်မလဲဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးမဲ့အထက်မှာကုန်သွယ်ရေးလုပ်ငန်းတွေဘယ်လိုလွယ်လွယ်ကူကူလုပ်နိုင်မလဲကျူးဘားပြည်သူတွေအနေနဲ့အင်တာနက်ကိုလွယ်လွယ်ကူကူသုံးစွဲပြီးကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေထူထောင်နိုင်ဖို့ကိစ္စတွေလည်းပါဝင်ပါတယ်ပြီးခဲ့တဲ့နှစ်ကသမရကက်စထရိုနဲ့တွေ့တဲ့အချိန်ကလည်းကျွန်တော်ဒီတိုင်းပဲဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေအပါအဝင်အမေရိကန်ပြည်အောင်စုနဲ့ကျူဘာအစိုးရအကြားကွဲလွဲချက်တွေအလေးနက်ရှိနေတာကိုပုံဝင်လင်းလင်းပြောပြခဲ့ပါတယ်
။ကျူဘာနိုင်ငံကိုသွားမဲ့သမရဥပမာရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့တကားဖွင့်လာတဲ့အချိန်ကိုအောက်မေ့မှတ်ရစရာဖြစ်စေပါတယ်ဆိုပြီးဆောင်းပါးရှင်ဒေးဗစ်နဂယ်မူရာကနှိုင်းယှဉ်ရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့တို့ The Washington Post သတင်းစာမှာပါရှိခဲ့ပါလေကျူဘားနဲ့မြန်မာနိုင်ငံနိုင်ရှင်ချင်းနဲ့ပတ်သက်လို့အင်ဂျီရောလက်ထောက်အမျိုးသားလုံခြုံရေးအကြံပေးဘန်ရူးစ်ကပြီးခဲ့တဲ့ဘက်ကအင်ဂျီရောဇင်းစာရှင်းလင်းပွဲအတွင်းအခုလိုပြောခဲ့ပါလေ
With respect to Burma I do think there there are some parallels and obviously a lot of differences the core parallel is that we believe that
မြန်မာနိုင်ငံနဲ့နိုင်ရှင်ပြောဆိုချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်အမြင်နိုင်ရှင်လို့ရတာတွေအများကြီးရှိပေမဲ့ကွဲလွဲချက်တွေလည်းအများကြီးရှိနေတယ်လို့ထင်ပါတယ်။အဓိကနိုင်ရှင်နိုင်တာကမြန်မာနိုင်ငံအပေါ်မှာရောကျူးဘားအပေါ်မှာပါထိတွေ့ဆက်ဆံမှုမလုပ်တဲ့မူဝါဒအလုပ်မဖြစ်ခဲ့ဘူးဆိုတာပါ။တမန်တော်ဝါမတာဝန်ဆောက်ယူခဲ့တဲ့အချိန်မှာမြန်မာပြည်ဟာအာဏာရှင်အစိုးရလက်အောက်မှာပဲရှိခဲ့ပြီးဒေါ်စန်းစုကြည်အပါအဝင်လူအတော်များများချုံနောင်ခံနေရဆဲဖြစ်ပါတယ်။စီးပွားရေးကလည်းနိုင်ငံတကာနဲ့ထိတွေ့မှုမရှိအထီးကျန်နေတဲ့အချိန်ဖြစ်ပါတယ်။
နေနိုင်ငံအတွင်းမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအသိုင်းအဝိုင်းနဲ့ထိတွေ့ဆက်ဆံမှုတွေတိုးလာတာပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲအောင်မြင်မြင်ကျင်းပနိုင်ခဲ့တာတွေကိုတိုးတက်အောင်မြင်မှုတွေအဖြစ် Mr. Burns ကပြောဆိုပါတယ
် Our judgment is you don't wait until the story's over to show up and find out what happened that
ကျွန်တော်တို့ရဲ့အကြံဖြတ်ချက်ကပွဲပြီးတဲ့အချိန်စောင့်မနေပဲဘာတွေဖြစ်နေလဲဆိုတာကိုရှာဖွေနိုင်မှုဖြစ်ပါတယ်ပွဲပြီးတဲ့အချိန်စောင့်နေရင်ကျွန်တော်တို့ဘေးရောက်အောင်ကိုယ့်ဘာသာကိုလုပ်နေတယ်လို့ဖြစ်နေပါမယ်မြန်မာနိုင်ငံလိုနိုင်ငံမျိုးကိုတွားနိုင်ခဲ့တဲ့အတွက်ကျွန်တော်တို့လိုချင်တဲ့အလေးထားတဲ့ကိစ္စတွေကိုတိုးပြီးဆောင်ရွက်နိုင်ခဲ့တာတွေရှိပါတယ်။သမ္မတဥပမာအနေနဲ့မြန်မာပြည်သူတွေရဲ့မျှော်လင့်ချက်တွေမြန်မာလာအောင်နှိုးဆော်နိုင်ခဲ့ပြီးအမေရိကန်ပြည်ထောင်စုနဲ့ဒဇင်းပြင်းပြင်းဖြစ်နေတဲ့နိုင်ငံနဲ့ဆက်ဆံရေးကိုပြန်ထူထောင်နိုင်ခဲ့ပါတယ်
။ဒါမှမဟုတ်ကျူးဘားနဲ့မြန်မာနိုင်ငံနိုင်ရှင်ပဲဆိုရင်နိုင်ငံတွေရဲ့ရွယ်စားဥတည်ခြင်းနဲ့နိုင်ငံရေးအရာမတူညီတာတွေကိုလည်း Mr. Burns ကဝန်ခံပြောဆိုပါတယ်။နိုင်ငံရေးအခြေအနေမတူညီမှုတွေနဲ့ပတ်သက်လို့
Well, you had Aung San Suu Kyi in Burma, and so there was, an opposition figure who of enormous renown. Whereas, in terms of the politics,
မြန်မာနိုင်ငံမှာကဒေါ်အောင်ဆန်းစုကြည်ရှိတယ်။အကြီးအကျယ်ထင်ရှားတဲ့အတိုက်ခံခေါင်းဆောင်ရှိနေတယ်။ကျူဘားမှာကတပါတီစနစ်သာရှိပြီးအတိုက်ခံကလည်းတချို့သာရှိနေတယ်။နိုင်ငံရေးအခြေအနေကကွဲလွဲပါတယ်
။မြန်မာနိုင်ငံနဲ့ကျူဘားနိုင်ငံအခြေအနေမတူဘူးဆိုပြီးဝေဖန်သူတွေထဲမှာမိဘတွေကျူဘားနိုင်ငံကရွှေပြောင်းခြေချခဲ့သူလည်းဖြစ်လက်ရှိ Republican Party အတွင်သမ္မတလောင်းအဖြစ်ရှင်ပြိုင်နေသူဒူးလည်းဖြစ်တဲ့ Florida ပြည်နယ်ထက်လွတ်တော်အမတ် Marco Rubio လည်းပါဝင်ပါတယ်သူကမြန်မာနိုင်ငံအခြေအနေနဲ့နိုင်ရှင်ပြည်အကြသိကင်ကလူထုနဲ့ဆွေးနွေးပွဲအတွင်းအခုလိုပြောဆိုပါတယ
် So I would love for there to be a change in the US-Cuba relationship but it has to be both sides changing the Cuban government
ကျူဘားနဲ့အမေရိကန်ဆက်ဆံရေးပြောင်းလဲလာတာကိုကျွန်တော်နှစ်သက်ပါတယ်ဒါပေမဲ့တစ်ဖက်စလုံးကပြောင်းလဲဖို့လိုပါတယ်ကျူဘာအစိုးရဘက်ကမပြောင်းလဲပါဘူး။ဒါအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့ချဉ်းကပ်မှုပါလို့မာကိုရူဘီယိုကပြောသွားခဲ့တာပါ။သမ္မတဥပမာကတော့ကျူဘာခီးစဉ်တွင်ကျူဘာပြည်သူတွေကိုတွေ့ဆုံပြီး2012ခုနှစ်နိုဝင်ဘာလကရန်ကုန်တက္ကသိုလ်မှာမြန်မာပြည်သူတွေလူထုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာလို့စကားပြောဖို့စီစဉ်ထားပါတယ်။ကျူဘာပြည်သူတွေနဲ့အမေရိကန်ပြည်သူတွေကြားတူညီတဲ့ဓာတ်ပုံထားမှုတွေအကြောင်းနောက်ကျူဘာပြည်သူတွေမှန်တကယ်မျှော်လင့်နေတဲ့အခြေအနေတွေပေါ်ပေါက်လာအောင်အမေရိကန်ပြည်ထောင်စုဘက်က လက်တွဲပဲဖြစ်ကူညီဆောင်ရွက်သွားမှာ၄ကိုအတည်ပြုသွားမယ်အကြောင်းကြိုတင်ကြေညာထားပါတယ်ခင်ဗျာ။